ထိုင်းနိုင်ငံမှာအများပြည်သူရဲ့ခွင့်ရေးကိုယ်စားအချက်လက်တွေကိုတရားရုံးရဲ့ခွင့်ပြုချက်မပါဘဲအာဏာပိုင်တွေဝန်ဆောင်နိုင်ရဲဆိုရက်စိုက်ဘာလူမျိုးရေးဥပဒေကံတစ်ခုကိုပါလီမန်ကကြားစည်းရင်းကအတည်ပြုလိုက်ပါတယ်။ကွန်ပျူတာကနေသတင်းအချက်လက်ခိုးယူတဲ့ပြစ်မှုတွေကိုစိုက်ဘာလူမျိုးရေးဥပဒေကံကဖော်ထုတ်ပါတယ်။လူမျိုးရေးချင်းချောက်မှုတွေဟာဖိတ်ကြီးမှနေရလို့သက်ဆိုင်ရာကွန်ပျူတာယူဆမယ်ဆိုရင်ကွန်ပျူတာထဲမှာရှိနေတဲ့အချက်လက်တွေနဲ့ကွန်ပျူတာစနစ်တွေကိုတရားရုံးရဲ့ခွင့်ပြုချက်မပါဘဲမိတူတူဖို့ဖန်ဆီးရှာဖွေဖို့နဲ့လျှို့ဝှက်ချက်လက်တွေကိုဖော်ထုတ်ဖို့ဒီဥပဒေကြမ်းကခွင့်ပြုထားတာဖြစ်ပါတယ်။ဒီလိုရတဲ့ပတ်သက်ပြီးတော့သက်ဆိုင်ရာတရားရုံးတွေကိုနောက်ပိုင်းမှာအကြောင်းကြားရပါလိမ့်မယ်။လူမျိုးရေးဥပဒေကြမ်းပထမမူကြမ်းကိုစတင်ပြီးတော့2005ခရဲကထိုင်းပြည်ကျင်ခဲ့ပေမဲ့လို့ထိုင်းပြည်တွေကဆော်ရှယ်သူတွေကအတိအကျထံကန့်ကွက်ခဲ့တဲ့အတွက်ကြောင့်အစိုးရဘက်မှဒီသမှုလုံးမှာမအောင်မြင်ခဲ့ပါဘူး။ထိုင်းပါလီမန်ကပယ်ချခြင်းခံရရပါတယ်။